ောဒဏ်ရသာသာနာရနှင့်2555ခုလူရောဟာကောသာတက်ရဲ1383ခုခရင်ကျွလာသန်လေးရဲ့ခရင်နှင့်2011ခုဆယ်လာတည်းရဲ့ဘုရားအဘိဓမ္မာသင်္နအပတ်စဉ်နံပါတ်5ဒီနေ့စပါမယ်ဒီနေ့ပြီးခဲ့တဲ့အပတ်ကတော့ခန္ဓာဝေဒနာပညာစေရနာဆိုတဲ့စေတသိက်တည်းရဲ့အကြောင်းကိုဥပမာတွေနဲ့တကွာရှင်းပြပြီးတော့လောကုတ္တရာစိတ်အကျယ်40ပွားတဲ့အကြောင်းရှင်းပြပြီးစိတ်ပိုင်းကိုသရချင်း89ပါးအကျယ်121ပါးအနေနဲ့ခွဲခြားဝေဖန်ပြီးတော့စိတ်ပိုင်းသင်ကြားပို့ချမှုကိုအပြီးသတ်ဆုံးသတ်ခဲ့ပါပြီဒီတစ်ပတ်တော့ဦးဇင်းတို့စေတသိက်ပိုင်းမစခင်မှာကျန်တဲ့စေတသိက်ကလောင်းရင်းလေးတွေရဲ့အတိတ်ပဲကိုဥပမာလေးနဲ့တကွာသင်ကြားပေးပါမယ်ပြီးလို့ရှိရင်ဒီလိုစေတသိက်ပိုင်းကိုသင်ကြားပို့ချမှုစပါမယ်အဲတော့ဒီလိုနံပါတ်1အနေနဲ့ပြီးဖို့ရာကဇီဝိတိန်တရေအကြောင်းကိုဒီလိုသင်ကြားပို့ချပေးပါမယ်ဇီဝိတိန်တရေဆိုတဲ့သဘောတရားကတော့စိတ်စေတသိက်နှစ်ပါးကိုနံတရားဟုခေါ်၏ထိုနံတရားတို့၏အသက်သည်ဇီဝိတိန်တည်းသည်ဖြစ်သမျှစိတ်စေတသိက်တို့၌အသက်ပါ၏ထို့ကြောင့်ဖြစ်နေသောစိတ်စေတသိက်များသည်အသေးမဟုတ်အရှင်များသည်ထို့သောအရှင်ဖြစ်သောကြောင့်အာယုံကိုသိနိုင်၏အကယ်၍အသက်မပါဘဲစိတ်စေတသိက်တွေအသေးကြီးဖြစ်နေပါမူမည်သည့်ကိစ္စကိုများရွတ်ဆောင်နိုင်ကြလိမ့်မည်မဟုတ်စိတ်စေတသိက်ဆိုတာလေကအသက်သဘောရှိပါတယ်အဲ့ဒါကိုဇီဝိတာအသက်ဇီဝိတိန်ဒရေဆိုတော့ကြတော့အသက်ပါအဲ့ဒါကိုအချုပ်မှာဇီဝိတိန်ဒရေဟုခေါ်သောအသက်ပါနေသောကြောင့်သာစိတ်စေတသိက်တို့တစ်ခုပြီးတစ်ခုဆက်၍မပြတ်စည်းပဲကံအရှိန်ရှိနေသမျှတည်နေကြရလိမ့်မည်ထို့ကြောင့်မကွာနံသက်ဇီဝိဆက်၍မပြတ်မပြောဟုဆိုပေသည်နံတရားတို့၌နံသက်ပါတကဲ့သို့ယုံတရားတို့၌လည်းယုံသက်ပါ၏ဤယုံသက်နှင့်နံသက်ဖြစ်သောဇီဝိတနှစ်ပါးကိုပင်တတဝါတို့၏အသက်ဟုခေါ်ရပေသည်ထိုယုံဇီဝိတနံဇီဝိတနှစ်မျိုးအပြင်တတဝါတို့ကိုအသွင်းအတွင်း၌အသက်ကောင်ဝိညာဉ်ကောင်လက်ပြကောင်အတ္တကောင်ဟု၍မရှိတော့ဘူးတဲ့ဒီလိုပေါ်လာတာရတော့ဒီယုတ်ရဲ့နံရဲ့ယုတ်သက်နံသက်ကိုယုတ်ဇီဝိတိန်တည်းနံဇီဝိတိန်တည်းဆိုပြီးတော့ယုတ်သက်နံသက်နှစ်ပါးရှိတယ်အဲဒီယုတ်သက်နံသက်နှစ်ပါးမှာအပဒီလိုအတ္တကောင်ဝိညာဉ်ကောင်လက်ပြကောင်ဆိုတာဥစ္စေပေါ်လာတာအရာမရှိဘူးတဲ့ဒီအတ္တဝိညာဉ်ယုတ်ဇီဝိတိန်တည်းနံဇီဝိတိန်တည်းစိတ်စေတသိက်ဆိုတဲ့ယောဇီဝိတိန်တည်းနံဇီဝိတိန်တည်းနှစ်ပါးမှာပါမချမရှိဘူးတဲ့အဲ့ဒါတွေကကျွန်တော်တရားထိုင်တဲ့အခါမှာဒီခေါင်းယုတ်ပယုတ်တွေကိုမှတ်တယ်မှတ်တော့ဒီယုတ်သက်နံသက်တွေဟာစင်ဆက်မပြတ်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာတွေကိုမြင်အောင်ရှုမှတ်နေရတာပါကျွန်တော်အဲ့ဒါတွေကိုမမြင်နိုင်တော့အမှန်တကယ်တော့ယုတ်တရားတွေကလည်းဖြစ်ပြီးရနဲ့ပြတ်သွားတယ်။နံတရားတွေလည်းပဲဖြစ်ပြီးရနဲ့ပြတ်သွားတယ်။ဒီလိုတရားထိုင်တဲ့အခါမှာဒီယုတ်တွေရဲ့ဖြစ်ပုံပြတ်ပုံတွေဟာစဉ်မြန်လုံးတော့မသိရတော့တရားမှန်ပြီးရှုမှတ်တဲ့အခါတကယ်သမာဓိအားထက်သန်လာပြီဆိုလို့ရှိရင်တယုတ်ပြီးတယုတ်ဖြစ်လိုက်တယုတ်ပြတ်လိုက်တဏံဖြစ်လိုက်တဏံပြတ်လိုက်အဲ့ဒါလေးတွေကိုစဉ်ဆက်မပြတ်မြင်လာရတတ်ပါအဲ့ဒါကဥပမာဘာနဲ့တူတယ်လဲဆိုတော့ဦးဇင်းတို့မြစ်ကြောတစ်ခုကိုထိုင်ကြည့်လိုက်လို့ရှိရင်ဦးဇင်းတို့အရာဝတိမြစ်ကိုပဲထိုင်ကြည့်ကြည့်ရေဟာဒီရေလို့ပဲထင်နေရပေမဲ့လို့ရေတစ်ခုနဲ့တစ်ခုဟာစီးဆင်းနေတာဖြစ်တဲ့အတွက်ဒီနေရာမှာပဲထိုင်ကြည့်ပြီးတော့အခု7မိနစ်10စက္ကန့်လောက်မှာစီးဆင်းသွားတဲ့ရေဒီနောက်10မိနစ်10စက္ကန့်မှာအဲ့ရေမဟုတ်တော့ခုနီးတူသွားပဲဦးဇင်းတို့ရဲ့ယုံနံနေဟာလည်းပဲ မနေ့ကဖြစ်တဲ့ယုံနာပြီးခဲ့တဲ့တနာ ਈ လောက်ကဖြစ်တဲ့စိတ်နဲ့အခုဖြစ်နေတဲ့စိတ်ဟာမတူတော့သောကတနာ ਈ လောက်ကဖြစ်တဲ့စိတ်ကြီးပျက်စီးသွားတယ်အခုဖြစ်နေတဲ့စိတ်ကြီးစိတ်ရပြီပြီးခဲ့တဲ့တနာ ਈ လောက်ကဖြစ်တဲ့ယုတ်ကြီးပျက်စီးသွားပြီအခုဖြစ်နေတဲ့ယုတ်ပြားကြီးယုတ်အစ်ဖြစ်နေသို့တော့အဝိဇ္ဇာဒီဥသောမောဟကပိတ်ဖုံးထားတဲ့အတွက်မမြင်နိုင်မဲ့ဖြစ်နေတယ်အဲဒါကြောင့်မို့လို့ခုဇီဝိတ္တံတည်းဆိုတာဒီယုတ်ဇီဝိတ္တံတည်းနံဇီဝိတ္တံတည်းဆိုတဲ့ဒီယုတ်သက်နံသက်တွေကိုရှင်းလင်းပြင်ပြထားတဲ့ဟာကိုဇီဝိတ္တံတည်းလို့ခေါ်တယ်ယုတ်ဇီဝိတ္တနံဇီဝိတ္တအဲ့ဒီနှစ်ခုပြတ်သုံးသွားတဲ့အချိန်မှာဒီအတက်ကလည်းဆုံးရှုံးသွားတော့တာဦးဇင်းတို့ဘဝကူးသွားတဲ့အချိန်မှာဦးဇင်းတို့ဗုဒ္ဓဘာသာနဲ့ဟိန္ဒူဝါဒကွာဟမှုဟာအဲ့ဒါဟိန္ဒူဝါဒသည်လောလောဆယ်ဦးဇင်းအခုတက္ကသိုလ်မှာမော်ဂျူတစ်ခုယူတာအဲ့ဟိန္ဒူဇင်းအကြောင်းကိုယူထားတယ်အဲ့ဟိန္ဒူရဲ့သဘောတရားကဘယ်လိုရှိသလဲဆိုရင်သူသည်ကံကိုလက်ယုံတာပဲဦးဇင်းတို့ဗုဒ္ဓဘာသာလိုပဲကံရဲ့အကျိုးပေးကောင်းမှုမကောင်းမှုကောင်းကျိုးမကောင်းကျိုးပေးတာကိုသူလက်ယုံတယ်ဒီတော့လည်းပဲ reincarnation ဆိုတဲ့ဘဝတစ်ခံဖြစ်လာတာကိုလည်းသူတို့ယုံတယ်။ဒီဝင်သားတွေဘာတွေဖြစ်တာလဲသူတို့ယုံတယ်။သူတို့မှာအနိစ္စရှိတယ်ဒုက္ခရှိတယ်။အနတ္တမရှိဘူး။ဟိန္ဒူကအတ္တ၊ဘုဇင်းတို့ကအနတ္တ။အဲ့ဒါကြောင့်သူတို့ကဒီလူတယောက်သေဆုံးသွားပြီဆိုရင်ဒီအတ္တမန်လို့ခေါ်တဲ့အတ္တဝိညာဉ်ကောင်လေးကနေပြီးတော့လက်ပြကောင်လေးကဒီလူကနေပြီးကိုယ်ပဲလူကိုဥသွားတယ်လို့သူတို့ကယူဆတယ်သူတို့ကမြဲတယ်ဦးဇင်းတို့ကဗုဒ္ဓဘာသာကကြတော့မဟုတ်ဘူးဒီကမ္မတ္တိလေးသာပါသွားတယ်ကိုပြုလုပ်ခဲ့တဲ့ကောင်းမှုကံမကောင်းမှုကံဆိုတဲ့ဟာလေးပဲပါသွားတယ်ပေါ့နော်အဲ့ဒါကတော့ဒီဇီဝိတ္တိနည်းနဲ့ဆက်ဆက်ပြီးတော့ပြောပြတာပေါ့နော်ဒါဗုဒ္ဓဘာသာနဲ့ဟိန္ဒူရဲ့ကွာဟမှုသူတို့ဒီကံကိုလည်းယုံတယ်ဗုဒ္ဓဘာသာလိုပဲကံကိုယုံနေဘဝကူးပြောင်းတာကိုလည်းယုံနေလူဝင်သားတွေဘာတွေဖြစ်တာလဲယုံနေတို့တော့သူတို့ဒီအတ္တဥစဉ်တို့ဘုရားဝါဒာဒီအနတ္တအဲ့ရကွာဟမှုပဲရှိတယ်သူတို့ကလူတယောက်သေဆုံးသွားပြီဆိုရင်ဒီအတ္တမန်ဝိညာဉ်လက်ပြကောင်လေးကနောက်တယောက်စီကိုဝင်သွားတယ်လို့သူတို့ကယူသွားယူဆတယ်ဥစဉ်တို့ဘုရားဝါဒာကတော့ကာမတ္တိလေးပဲပါသွားတယ်လို့ယူဆတယ်နော်အရာမီဇီဝိတ္တံတွေယောက်ဇီဝိတ္တံတွေနံဇီဝိတ္တံတွေအရာကိုဥစဉ်တို့ဥပမာအဖြစ်ပြောပြမယ်ဆိုလို့ရှိရင်တဲ့ဇီဝိတ္တံတွေကိုဗာနဲ့ဥပမာပေးတဲ့ဆိုတော့ကြာရိုးထဲမှာရှိနေတဲ့ရေနဲ့ဥပမာပေးတယ်တဲ့ကြာရိုးထဲမှာရေလေးရှိနေလို့ရေကစောင့်ရှောက်ထားလို့ကြာတွေလန်းဆန်းနေရတယ်ညှိုးမသွားဘူးထို့အတူပဲဇီဝိတ္တဆိုတဲ့နံသဘောတရားကဖြစ်တဲ့နံတွေအားလုံးကိုသူကစောင့်ရှောက်ပေးတာ။ဒီကြာရိုးလေးထဲမှာရေသာမရှိဘူးဆိုရင်တန်းပြီးတော့6ညပြီးသေဆုံးသွားတယ်လို့ပဲ။ဦးဇင်းတို့ယုတ်တိနံရဲ့သဘောတရားမှာဒီဇီဝိတ္တဆိုတဲ့ဇီဝိတ္တံတွေလေးရှိနေလို့ဒါနဲ့အသက်ရှင်တန်နေတာ။ဒီဇီဝိတ္တံတွေမရှိတာနဲ့အသက်သေဆုံးသွားတယ်လို့ပါပဲ။နောက်ဥပမာတစ်ခုကဒီဇီဝိတ္တံတွေရဲ့အလောက်ကဘယ်လိုရှိသလဲဆိုလို့ရှိရင်တဲ့ဇီဝိတ္တံတွေဟာတဲ့သူများထိန်ရင်သူ့ကိုယ်သူနဲ့ထိန်သွားတယ်တဲ့အဲ့ဒီတော့သူ့ကိုဘယ်သူကထိန်တယ်လဲလို့မေးစရာမလိုတော့ဘူးသူလည်းသူ့ကိုယ်သူပဲထိန်တယ်သူများကိုသူများကိုထိန်ရင်နဲ့သူ့ကိုယ်သူပဲထိန်သွားတယ်ဘာနဲ့ဥပမာပေးတယ်ဆိုတော့စေသမားနဲ့ဥပမာပေးတယ်တဲ့ဒီဘက်ကံခုဘက်ကံကိုလှေကူးတဲ့အခါမှာသူကလှော်ခတ်ရင်နဲ့ပို့လိုက်တော့ပို့ရင်မဲ့သူကဟိုဘက်ကံကိုရောက်သွားတယ်လို့ပဲတဲ့ဒီဇီဝိတ္တဇီဝိတ္တံတွေဒီလည်းပဲသူ့ကိုယ်သူလည်းပဲထိမ့်တယ်လို့သူများကိုလည်းပဲသူကထိမ့်ပြီးပါတယ်တဲ့လှေလော်သမားလိုပဲသူများကိုလှော်ပို့ရင်နဲ့သူလည်းဟိုဘက်ကံကိုရောက်ရှိသွားတယ်လို့ပါပဲတဲ့အဲ့ဒါကတော့ဒီလိုဇီဝိတ္တံတွေရဲ့ဥပမာသဘောတရားပုံရိပ်ကလေးတွေပေါ့နော်အဲ့ဒါပြီးတော့ဦးဇင်းတို့ဇီဝိတ္တံတွေတော့ဒီလောက်ဆိုရင်တော်ပြီနောက်တစ်ခုကဦးဇင်းတို့မနာတိကာရမနာတိကာရဆိုတဲ့စေတသိက်ကလေးတစ်လုံးအကြောင်းကိုပြောရလို့ရှိရင်မနာတိကာရဆိုတာဟာတဲ့နှလုံးသွင်းခြင်းသဘောသည်မနာတိကာရမည်ထို့ကြောင့်နှလုံးသွင်းကိုမနာတိဆို၏ဟုဆိုရတဲ့နှလုံးသွင်းဟူရ၌စိတ်ကိုနှလုံးလို့ခေါ် ီစိတ်နှလုံးအတွင်းသို့အာယုံတစ်ခုခုကိုပေါ်ထင်လာအောင်တွင်ပေးတကယ်သို့ပြုပေးခြင်းကိုနှလုံးတွင်လို့ခေါ်တယ်။အမှန်အဖြစ်မနာတိကာရသည်စိတ်ထဲတွင်အာယုံဝင်လာအောင်ဆွဲဆောင်တွင်နိုင်ခြင်းမဟုတ်။ထို့ရပြန်မနာတိကာရ၏ဆွမ်းကြောင့်အာယုံတစ်ခုခုအမြဲရလျက်ရှိရကဤမနာတိကာရသည်ပင်အာယုံကိုရအောင်ဆောင်ယူတွင်ပေးတကယ်သို့တင်စား၍ပြောဆိုလာခြင်းပေသည်နာတိကာရဆိုတာအာယုံ၌နှလုံးသွင်းခြင်းသဘောမနာတိစိတ်၌ကာရပြုခြင်းသူရဲ့စကလုံးကိုဖွဲလိုက်ရင်မနာတိနဲ့ကာရမနာတိဆိုတာကစိတ်ကာရဆိုတာတော့ပြုလုပ်ခြင်းစိတ်၌ပြုခြင်းဆိုတာစိတ်ထဲကိုအာယုံရောက်နေအောင်သို့မဟုတ်အာယုံနဲ့စိတ်ရောက်နေအောင်အဲ့လို attention လောက်ပေးတဲ့သဘောမျိုးကိုမနာတိကာရလို့ခေါ်တာပေါ့နော်အဲ့ဒီစိတ်ထဲကိုနှလုံးသွင်းအောင်ပြုလုပ်ပေးတာကိုအဲ့ဒါကိုမနာတိကာရလို့ခေါ်တယ်ယောနိသောမနာတိကာရဆိုတာလည်းပါဠိစကားလုံးမှာရှိတယ်နိနှလုံးသွင်းမှုပေါင်းရတာနှလုံးသွင်းကောင်းရင်ကောင်းကျိုးဖြစ်တာပေါ့နှလုံးသွင်းမကောင်းရင်မကောင်းကျိုးဖြစ်တယ်ပေါ့နော်အဲ့ဒီသဘောပါပဲသူကယောနိသောမနတိကာရဦးဇင်းတော်အမြဲတမ်းတချို့လူကကြတော့ဘာကိုပဲကြည့်ကြည့်သူက negative ပဲမြင်တတ်တယ်အဲ့ဒါအာယောနိသောမနတိကာရသူကမကောင်းပဲမြင်တတ်တယ်ကောင်းလို့လည်းပဲသူကမကောင်းပဲမြင်တာပဲအဲ့ဒါအာယောနိသောမနတိကာရယောနိသောမနတိကာရဆိုတာကတော့ကိုဆက်တဲ့ပေါ့ပြန်ပေါ်သက်နေနေပဲသူကကောင်းတာကိုပဲဟောသူကဒါလေးလောက်သွားဟောဒါကတော့ဒီလိုလေးကြောင့်သူကအကောင်းမြင်ွာရနဲ့ပဲအမြဲတမ်းမြင်လေးရှိတယ်ပေါ့နော်အဲ့တော့အကုသိုလ်တိုက်ပြီးမဖြစ်ဘူးပေါ့မကောင်းမြင်ွာရနဲ့ကြတော့သူများကောင်းတာလုံးလည်းပဲသူကတော့မကောင်းမှုပဲမြင်တတ်တော့အာယောနိသောမနတိကာရဒီကနေယောနိသောမနတိကာရဆိုပြီးတော့မျိုးရှိတယ်ပေါ့နော်ဒါမနတိကာရဆိုတာအလိုနှလုံးသွင်းမှုပါပဲတဲ့အဲ့ဒါကိုဦးဇင်းတို့ဥပမာအနေနဲ့ပြောတာကတော့ဒီမနတိကာရကိုတဲ့ဘယ်လိုဥပမာပေးသလဲဆိုတော့တဲ့ရှေ့တုန်းကဘယင်းတွေစီးတဲ့ယထာတို့မှာမြင်း၄-၅កောင်ပါတယ်တဲ့အဲ့ဒီမြင်းတွေကိုအညီအမျှမြင်းတစ်កောင်နဲ့တစ်កောင်ပုံလွန်မသွားအောင်အညီအမျှသွားအောင်ထိမ့်ပေးတဲ့ယထာသိမ့်လိုပဲတဲ့မနတိကာရဟာလည်းတံပြုတ်တရားတွေကိုအာယုံစီတော့ဆိုင်ဆိုင်မြိုင်မြိုင်သွားအောင်သူကထိမ့်ပြရတယ်အဲ့ဒီသဘောတရားမျိုးကိုမနတိကာရလို့ခေါ်ဆိုတော့ပြောတယ်ယောနိသောမနတိကာရအာယောနိသောမနတိကာရဆိုတဲ့အတိုင်းပဲသူကထိမ့်သွားတယ်ကောင်းတာကိုနှလုံးသွင်းရင်ကောင်းတဲ့အမြင်မြင်မယ်မကောင်းတာကိုနှလုံးသွင်းရင်မကောင်းတဲ့အမြင်မြင်မယ်ဒီလှဲဥပမာလိုပဲမြင်းလင်းကားကောင်ပြီးတဲ့အခါမှာသူကညီနေအောင်ဆွဲမှတာနဲ့ဒီလှဲကမှန်မှန်သွားတယ်လို့ပဲပေါ့နော်အဲ့ဒီယထာသိမ့်လို့ပါပဲတဲ့မနတိကာရဟာအမြဲတမ်းသူကထိန်းကြောင်းပေးမှလာရင်ကောင်းတဲ့ဘက်ကိုသွားပါတယ်တဲ့အဲ့ဒါသဘောကြီးအဲ့ဒီသဘောကြီးမနတိကာရရဲ့သဘောပါပဲနော်အဲ့ဒါပြီးတော့ဦးဇင်းတို့နောက်ထပ်စေတသိက်တစ်လုံးကိုသွားရအောင်နောက်စေတသိက်ကအဒီမောက္ခအဒီမောက္ခရဲ့သဘောတရားကတော့ဆုံးဖြတ်ခြင်းသဘောကြီးအဒီမောက္ခကြီးကိစ္စတစ်ခုခုကိုပြုလို့သောအခါဖြစ်စေအာယုံတစ်ခုခုကိုအမှားအမှန်ဝိပန်သောအခါဖြစ်စေဤဆုံးဖြတ်ချက်ချတတ်သောအတိမောက္ခသဘောပါရပေသည်ပါဏာတိပါဒစသောဒုစရိုက်မှုနှင့်ဒါနတိလစသောကောင်းမှုတို့လည်းဤအတိမောက္ခဆုံးဖြတ်လိုက်မှအထာမြောက်ကြသည်ထို့ကြောင့်ဆုံးဖြတ်ဒီမဟုဆိုသည်သူတော်ကလိန်ဒီကိုယုံရနိုင်လေတရားမဟုတ်ဘူးတဲ့ဤအတိမောက္ခဖြင့်အမှားကိုဆုံးဖြတ်ချက်ချခြင်းပဲဖြစ်ပါလေတဲ့အတိမောက္ခဆိုတာအာယုံကိုဆုံးဖြတ်ခြင်းသဘောအာယုံကိုဒီအာယုံပဲလို့ခိုင်ခိုင်မာမာဆုံးဖြတ်ခြင်းသဘောကိုအတိမောက္ခလို့ခေါ်တယ်အတိမောက္ခကတော့အာယုံကိုဆုံးဖြတ်ခြင်းသဘောရှိတယ်သူဤဆုံးဖြတ်ချက်ကခိုင်ခိုင်မာမာရှိတယ်အာယုံတစ်ခုကိုဆုံးဖြတ်ချက်ချလိုက်ပြီဆိုလို့ရှိရင်ဒီဒီမောက္ခနဲ့ပဲဒီမောက္ခစိတ်တိတ်နဲ့ပဲဆုံးဖြတ်ချက်ချပါလေတဲ့အဲ့ဒီဒီမောက္ခကိုဥပမာအပြင်ပါပေးထားတယ်ဆိုရင်အဒီမောက္ခကအာယုံကိုဆုံးဖြတ်ခြင်းသူကခံရဲတယ်ဒါကြောင့်သူ့ကိုဗာနဲ့ဥပမာနှိုင်းတယ်ဆိုတော့တကားတိုင်ကြီးနဲ့ဥပမာနှိုင်းတယ်ရ ီတုံးကမြို့တကားကိုခိုင်ခိုင်မာမာခတ်ကြီးကြီးလောက်ရတယ်အဲ့ဒါလို့တကားတိုင်ကြီးခိုင်မြဲတယ်လို့သူကလည်းပဲအာယုံမှာမတုံမလောက်တီအောင်လုံးနိုင်တဲ့တရားပဲအဲ့လိုပဲဒီမောက်ကရဲ့သဘောတရားကဆုံးဖြတ်ချက်ချပြီးပြီဆိုရင်ဒါပဲသူကဒီတကားတိုင်များဒီမြူရိုးတကားများလို့ပဲပေါ့နော်ဥပမာပြောရလို့ရှိရင်ခိုင်မာတယ်တည်တန့်တယ်ဆွဲမြဲတယ်သူကဒီလိုဆုံးဖြတ်ချက်ချပြီးပြီဆိုရင်အဲ့ဒီဆုံးဖြတ်ချက်ဒီအတီးပဲပေါ့နော်အဲ့ဒီသဘောပါပဲတဲ့ဒီမောက်ကရဲ့သဘောကခိုင်မာတဲ့ဆုံးဖြတ်ချက်သဘောရှိပါတယ်တဲ့အဲ့ဒါတော့ဒီမောက်ခရဲ့ဥပမာပေါ့နော်တကားတိုင်များနဲ့တူရဲ့မြို့ရိုးတကားပြီးတော့ဦးဇင်းတို့စေတသိက်နောက်တစ်လုံးသွားရင်ဝီရိယများသောအဖြစ်ဦးဇင်းတို့ဗမာလူမျိုးတွေမှာစဉ်းစားကြည့်ရင်ဒီပါဠိစကားလုံးတွေကယဉ်နီးပြီးသားဖြစ်နေဖမီယာအနေနဲ့နားထဲမှာကြားပူးပြီးသားနေပါပဲတချို့တွေဆိုလို့ရှိရင်ဝီရိယအကြောင်းကိုကြည်လာငြေရန်ပြောနေကြတာဗမာစကားထဲမှာများသောအဖြစ်ဦးဇင်းတို့ဗမာစကားကမွေးဖွားယူထားတာဒီပါဠိစကားလုံးတွေကိုညာသောအဖြစ်မွေးဖွားယူထားတယ်အဲ့ပါဠိစကားလုံးဒီဆန်စကရစ်ကနေပြီးတော့တချို့ကလာတာရှိတယ်ပေါ့နော်အဲ့တော့ဝရိယအကြောင်းကိုပဲကြည်ဝရိယဆိုတာဦးဇင်းတို့နေ့စဉ်သုံးနေတဲ့စကားမှလည်းအများရန်ပါဠိရှိတယ်မြန်မာလိုဆိုရင်တော့လုံးလာအာထုတ်တာလို့ပြောတယ်ဒါကသူကဝရိယနဲတာပဲဝရိယသိမ့်နဲတာပဲလို့ပြောလို့ရှိတယ်သူရဲ့အဓိပ္ပာယ်ကတော့အာထုတ်ခြင်းသဘောကိုဝရိယဟုအများနာလည်းကြပြီထို့အာထုတ်ခြင်းသဘောကိုစဉ်းစားပြီးဆံရကိစ္စကိုပြုလုပ်ဆောင်ရွက်ဖို့ရာမကြောက်မရွံ့ရဲဝင့်ခြင်းသဘောသည်ထို့ကြောင့်ရဲစွမ်းရောက်ကဝရိယဟုဆိုပေသည်ထို့စကားမှန်၏ဝရိယလုံးလကင်းမဲ့သူကိုအပြင်းထူအပြင်းထူသူအပြင်းပါနော်အပြင်းထူသူဟုခေါ်ကြ၏ကုန်ငပြင်းကအလောက်တစ်ခုရှိလျင်စောပါသေးတယ်မိုးချုပ်လာပြီချမ်းလာသေးတယ်နေပူလွန်ပါသေးတယ်ယနေ့ခမင်းစားလို့မကောင်းဘူးယနေ့ခမင်းအများကြီးစားမိလို့နည်းနည်းနေမကောင်းဘူးနေကောင်းပြီးသားမို့ခရီးသွားစရာရှိသေးလို့ခုမှခရီးပြန်ရောက်စားမို့စသည်ဖြင့်စင်ကြေးပေးစီရဲ့အလုံးလုံးရမည်အရေးကိုတွေး၍ကြောက်နေတတ်၏ကိုယ်တို့ပြင်းနေသောစိတ်သည်ကုသိုလ်စိတ်မဟုတ်ခိနမိတ်တာလွန်ကဲသောအကုသိုလ်စိတ်ပင်ဖြစ်၏ဝိရိယဆိုတဲ့သဘောကတော့ထားပြလုံးလာဝိရိယရှိရတယ်အဲ့လိုမျိုးအာထုတ်ခြင်းကိုတက်တက်ကြွကြလုပ်တာကိုဝိရိယသဘောလို့ခေါ်တယ်ဝိရိယအကျိုးသည်ကံထဝက်လိုက်တယ်လို့ဦးဇင်းတို့ပြောရရှိတယ်မြန်မာစကားပေါ်မှာဦးဇင်းတို့မဟာဇနကမဟာဇနကဘုရားအလောင်းမဟာဇနကဇတ်ကိုကြည်ကြည်လိုက်မြတ်စွာဘုရားအလောင်းမဟာဇနကမင်းသားဝရိယကိုအသုံးပြုသွားလို့အကျိုးရှိပါတယ်ပေါ့နော်အဲ့မှာကုံတယ်9ရက်900သောကုံတယ်တွေကသင်္ဘောပြတ်တဲ့အခါမှာတယောက်နဲ့တယောက်မတူရဘူးတယောက်တစ်မျိုးအားကိုးရှာကြတဲ့အခါမှာတချို့ကမိမိတို့ကိုးကွယ်ခဲ့တဲ့နတ်တွေကိုတိုင်တယ်ကြပူဇော်ပသကြပါဘူးသို့သောမဟာဇနကမင်းသားကတော့အဲ့ဒါတွေကိုအယုံကြည်မရှိဘူးကိုဝိရိယကိုအားကိုပဲကိုပြီးတော့ဝိရိယအားကိုနဲ့သူကုခတ်ပြီးတော့လာလိုက်တာအသက်ရှင်သွားတယ်ပေါ့နော်အဲ့ဒီဝိရိယမကုခတ်ခင်မှာပဲဝိရိယသုံးပြီးတော့ဒီကုခတ်မှုမပြုခင်မှာဘုရားအလောင်းဇနကမင်းသားကဥပုပ်တိလာတော့မှာပဲထိဆောက်ခဲ့ပါသေးတယ်အဲ့တော့ဝရိယအကျိုးဒီကံထဝက်လိုက်တယ်ဆိုတာကတချို့ကကံကိုပဲပုံချရမထူပါဘူးကကံမှာပဲအဲ့လိုမျိုးသို့တော်လည်းဝရိယစိုက်ပြီးတော့ကြိုးစားလိုက်လို့ရှိရင်ဒီဆာမွဲတစ်ခုကိုဥပမာပြောရလို့ရှိရင်ဝရိယစိုက်ပြီးကြိုးစားလိုက်ရင်အောင်နိုင်တယ်သို့တော်ကံပုံချပြီးတော့မထူပါဘူးမအောင်တော့ပါဘူးဆိုပြီးနေလိုက်ရင်ဝရိယရဲ့အကျိုးအားထုတ်မှုနည်းသွားတယ်ပေါ့နော်ဝရိယဝိရိယဟာဆိုတာအာထုတ်ခြင်းသဘောပါပဲတဲ့အဲ့ဒါကိုဦးဇင်းတို့ဥပမာပေးလို့ရှိရင်ဘာနဲ့တူတယ်ဆိုတော့ဝိရိယသဘောကိုဥပမာနဲ့ပြောပြရလို့ရှိရင်တဲ့လဲပြူကန်ဤအိမ်အိုကြီးကိုထောက်ကြားတိုင်ကမလဲမပြူရအောင်ထောက်ကန်ထားတဲ့ကဲ့သို့ တံပိယုတ်တရားတို့ကိုထိုထိုကိစ္စ၌ရောရဲရဲမရှိရအောင်ဝိရိယကထောက်ပံ့၏ထို့ကြောင့်ဝိရိယနှင့်ရှင်သောတရားတို့ထထကြွကြွရှိကြသည်တဲ့ဝိရိယသဘောတရားကတော့သူကထောက်ကံပေးထားတာပေါ့လေအိမ်ဝိမားလည်းမရှိလို့ရှိရင်ဘေးကနေကြားကံပေးတယ်လို့ပါပဲတဲ့သူကဝိရိယကလည်းပဲစိတ်ဓာတ်ဒီပါရီကြာစင်းလာလို့ရှိရင်ဝိရိယကနေထောက်ခံပေးလိုက်လို့ရှိရင်တက်ကြွပြီးတော့ထကြွပြီးကြိုးစားခြင်းသိရှိလာပါလေအဲ့ဒါဝိရိယရဲ့သဘောပေါ့နော်အဲ့တော့ဒီဝိရိယပြီးတော့ဦးဇနောဒီကနေ့နောက်တစ်လုံးကစန္ဒဒီကနေ့ပြောတာတွေကတော့များသောအဖြင့်ဦးဇနောစကားပြောနေတဲ့မှာယဉ်နီးပြီးသားစကားလုံးနေပါပဲဒီစန္ဒဆိုတဲ့အကြောင်းကလည်းပဲဦးဇနောမြေရာမြမစကားပြောရခါမှာဒီစန္ဒအကြောင်းပြောလို့ရှိပါတယ်အဲ့ဒီစန္ဒရဲ့သဘောတရားကဘယ်လိုရှိတယ်ဆိုရင်အာယုံတစ်ခုကိုပြုလို့ခြင်းရယူလို့ခြင်းသဘောဒီစန္ဒဒီပြုလို့ခြင်းရယူလို့ခြင်းဟူရ၌လောဘကဲ့သို့ဆွဲလန်းတတ်ခြင်းကန့်ညှိခြင်းမဟုတ်ပြုလို့ယုံမြရလို့ယုံမြသာဖြစ်ပြီးထို့ကြောင့်တသက်အာယုံပြုလို့ယုံမြစန္ဒသဘောလို့ဆိုတယ်သူကလောဘလို့လိုခြင်းတတ်မှတ်မှုအားကြီးတာမျိုးမဟုတ်ပါဘူးတဲ့လိုခြင်းယုံမတ္တမြကလေးကိုစန္ဒလို့ခေါ်ပါတယ်တဲ့ဒီစန္ဒသဘောလဲသရဝါတို့၌အလွန်ထင်ရှား၍ကလေးငယ်ဒီဖခင်လက်မှမိခင်လက်သို့လိုက်ချင်၍လက်နှိုင်း၍ဒီလိုက်ချင်မှုဒီစန္ဒဒီပုံသွားခြင်းဒီလာခြင်းသစုံတရားကိုတွေးခြင်းမြင်ခြင်းကြားခြင်းနားခြင်းနမ်းခြင်းစားခြင်းကံခြင်းဖြိခြင်းတတိနားလည်ခြင်းမှုအစွတ်စွတ်သည်စန္ဒသဘောပါပဲနိဗ္ဗာန်လိုခြင်းနဲ့အက္ကတာဝကမဟာတာဝကတွေဖြစ်ခြင်းနဲ့ဖျားအဖြစ်ရခြင်းနဲ့ဘယင်ဖြစ်ခြင်းနဲ့တထေးဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့ဗြဟ္မာဖြစ်ခြင်းနဲ့ယသိယဟန်ပြုခြင်းနဲ့လူတန်းခြင်းနဲ့ဥပုံဆောင်နေခြင်းနဲ့ကုသိုလ်ရခြင်းနဲ့စသည်တို့သည်လည်းပဲစန္ဒသဘောတရားပါပဲစန္ဒရဲ့သဘောကအင်မတန်ဟောပြပါတယ်စံလောဘလိုသူကအလိုရမဲ့မကြည့်ဘူးအဲ့တော့ဥဒ္ဒနောမြန်မာစကားမှာပြောလို့ရှိတယ်စန္ဒကြည့်ရင်ကြံသမျှပြီးပါတယ်ဘာကိုပဲဖြစ်ချင်းဖြစ်ချင်းစန္ဒရှိရစန္ဒမရှိဘဲနဲ့တော့ဖြစ်မလာဘူးပေါ့ဥပမာအပြင်ပြောမယ်ဦးဇနောခီးတစ်ခုကိုသွားခြင်းနဲ့ဥပမာပြောမယ်လန်ဒန်ကိုလာခြင်းနဲ့ဗမာပြည်မှာကိုနေစဉ်ကာလတုန်းကငါဒီအင်္ဂလန်နိုင်ငံကြီးကိုရောက်ချင်နေဆိုတဲ့ဆန္ဒပထမဆုံးရှိရတယ်ရှိပြီးတော့သူအားထုတ်မှုမရှိဘဲနဲ့သောသောအလိုဝရိယကလည်းဝရိယသဘောကအားထုတ်မှုမရှိဘူးဆိုရင်ရောက်လာမှာမဟုတ်ဘူးမိမိတို့မှာပထမဆုံးဆန္ဒငါအင်္ဂလန်နိုင်ငံကြီးကိုသွားခြင်းနဲ့ငါဆရာဝန်ကြီးဖြစ်ခြင်းနဲ့ငါတထေးကြီးဖြစ်ခြင်းနဲ့ငါဖျားဖြစ်ခြင်းနဲ့အဲ့ဒီဆန္ဒရှိလာပြီးတော့ဝရိယအားထုတ်မှသာမြင်အခုကိုယ်ရည်မှန်းတဲ့ဒီမှန်းချက်ပန်းနိုင်ကိုရောက်မှဖြစ်တယ်။ဥဒင်းဟိုတစ်ပတ်ကပြောခဲ့တဲ့ကိုယ်ရည်ကြီးလို့ပေါ့ဥဒင်းတို့ဗုဒ္ဓဘာသာမှာပြောလို့ရှိတဲ့ဘုဆာဘုံနဲ့ဘုံဆုံးဆိုတဲ့အတိုင်းဘုဆာကမြတ်စွာဘုရားဗုဒ္ဓဘုံနဲ့ကအထာဂရရင်ရေးသွားတဲ့ရှင်မဟာဗုဒ္ဓဂေါသဘီဟောဆရာတော်ကြီးဘုတ်ဆုံးကကြတော့ဆရာတော်ဥပုပ်ဆိုတဲ့အတိုင်းအဲ့ဒီသုံးပါးတဲ့ကဦးဇင်းတို့ဗမာပြည်မှာပညာရေးမှာအတော်ဆုံးဖြစ်တဲ့ဆရာတော်ဥပုပ်အဲ့ဒီဆရာတော်ဥပုပ်ကိုအားကြလုံးလို့ကိုရင်ကြီးတစ်ပါးကအိယာထအမြဲတမ်းသူကအိပ်ပဲနေတယ်အာထုံမှုသိမရှိဘဲနဲ့အိယာထပြီးတော့သင်္ကန်းကောင်းမှုချုံကဖွင့်လိုက်တိုင်းသူကဗာပြောတယ်ဆိုတော့သရောဘုတ်လိုစံတက်ချင်လိုက်တာတဲ့သူမှစန္ဒပဲရှိတယ်အာထုံမှုဝရိယမရှိဘူးအဲ့တော့ဖြစ်မလာဘူးပေါ့တကယ်ဆရာဥပုပ်လိုတက်ချင်လို့သူအာထုတ်လိုက်ရင်တော့ဖြစ်မှာပေါ့သူဒီစန္ဒပဲရှိတဲ့အတွက်အာမထုတ်တော့ဆရာဥပုပ်လိုတော့မဖြစ်လာဘူးပေါ့အများရမဲ့အိတ်နေတာဟုတ်အဲ့ဒီသဘောမျိုးဆိုတော့စန္ဒရဲ့သဘောကအဲ့ဒီအတိုင်းပါပဲလူကျင်နာလေးလူကျင်ကမတ္တလေးနဲ့တော့မဖြစ်လာနိုင်ဘူးပေါ့နော်စန္ဒသည်လူကျင်နာတစ်ခုလောက်ပဲဝိရိယစိုက်ပြီးအားထုတ်မှမိမိရဲ့ဒီမှန်ချက်ပန်းနိုင်ကိုရရှိနိုင်ပါတယ်အဲ့ဒီစန္ဒကိုဥပမာအဖြစ်ပါပေးတယ်ဆိုတော့စ ဆန္ဒကပြုကျင်တာပြုလို့ကမြလေးပဲခေါ်တယ်သူကဥပမာပေးတာကလေးသမားလေးပြည့်တဲ့အခါကျတော့မြားကောက်ဆွဲอยู่တယ်မြားอยู่တာကယူချင်းယုံမြပဲမြားအပေါ်မှာဘာမှတွေ့တာမှုမရှိဘူးပြည့်တော့ပြည့်မှာပဲအဲ့ဒီလိုဟာမျိုးပဲဆန္ဒရဲ့သဘောကမြားလေးကိုကောက်ယူလိုက်တယ်သူဘာမှရည်ချက်မရှိသေးဘူးဝိရိယအားထုတ်လိုက်မှသာလျင်သူရဲ့ဆန္ဒကပြည့်စုံလာမယ်အဲ့ဒီသဘောပါပဲဥပမာပုံရိပ်ကတော့ဦးဇင်းတို့ဒီကနေ့သောသောပြောခဲ့တဲ့စေတသိက်၅လုံးပေါ့နော်ဇီဝိတ္တိန္ဒြေအကြောင်းမနတိကာရအကြောင်းအဓိမောက္ခအကြောင်းဝရိယအကြောင်းဆန္ဒအကြောင်းဒီလို၅မျိုးကိုဥပမာလေးနဲ့တကွာသင်ကြားပေးခဲ့ပြီပြီးတော့ရှေ့ဆက်သွားမှာကတော့ဦးဇင်းတို့စေတသိက်ပါအဘိဓမ္မာခွန်အဘိဓမ္မာထသင်္ဃာကျမ်းထဲမှာအပိုင်း၉ပိုင်းရှိတဲ့ထဲကဒုတိယမြောက်ဖြစ်တဲ့စေတသိက်ပိုင်းကိုကြားမယ်အဲ့ဒီစေတသိက်ပိုင်းကိုသွားတဲ့အခါကျတော့နောက်ကစိတ်ပိုင်းကလည်းပဲထိုက်တင်တော့တော့ကြည်ခဲ့မှရတယ်နော်ပြီးတော့ပြီးခဲ့ပြီရှစ်ကြိမ်ပို့ချခဲ့တာစိတ်ပေါင်းစိတ်အချင်းကအလုံးဘယ်လောက်ရှိတယ်လဲဆိုရင်စိတ်အချင်း89ပါရှိမယ်စိတ်အချင်း121ပါရှိမယ်နည်းနည်းလေးပြန်ပြီးတော့ဟောပြရပါနော်ပြန်မိနှွေကြည့်တာပေါ့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကလည်းစိတ်ကြီး89ပါစိတ်ကြီး80စိတ်ကြီး121ပါကိုဘလို့နီးနေနဲ့ခွဲခဲ့တယ်လဲဆိုရင်တင့်နံပါတ်ဘူမိပေရာနော်နှစ်နံပါတ်ကဇာတိပေရာသုံးနံပါတ်ကဝေဒနာပေရာလေးနံပါတ်ကဇာနာပေရာဆိုပြီးတော့ခွဲခဲ့တယ်အဲ့ဒါလေးတွေလည်းပဲနည်းနည်းတော့မှတ်မိမယ်ထင်ပါတယ်ဘူမိပေရာသည်ကာမရူပအရူပလောကုတ္တရာဘုံလေးကာမဘုံရူပဘုံအရူပဘုံလောကုတ္တရာဘုံဆိုပြီးတော့ဘုံလေးနဲ့ကာမဘုံမှာစိတ်ပေါင်းဘလောက်ရှိတယ်ရူပဘုံမှာစိတ်ပေါင်းဘလောက်ရှိတယ်အရူပဘုံမှာစိတ်ပေါင်းဘလောက်ရှိတယ်လောကုတ္တရာဘုံမှာစိတ်ပေါင်းဘလောက်ရှိတယ်ဆိုတာကိုဝေဖန်တဲ့ဘူမိပေရာဇာတိပေရာကျတော့ဇတ်အပြင်ဝေဖန်တဲ့ဇတ်ကအကုသိုလ်ဇာကုသိုလ်ဇာဝိပဿနာကရိယာဇာဆိုပြီးတော့ဇတ်လေးမျိုးနဲ့ဝေဖန်တဲ့ဒီအတွက်ဒီတော့ကိုယ့်ကိုပြန်ကြည့်ပြီးပြပါလိမ့်မယ်เนาะမမေးတော့ပါဘူးမင်းရင်နည်းနည်းလေးဟောပြနေလည်းလားဟုတ်လားအပြီးရင်ဝေဒနာဝေဒနာဟောဒီတော့၃မျိုးနဲ့ခွဲတယ်၅မျိုးနဲ့ခွဲတယ်၃မျိုးနဲ့ဆိုရင်ကောမနတာဒေါမနတာဥပေက္ခ၅မျိုးနဲ့ဆိုရင်ဒေါမနတာဒုက္ခဒေါမနတာဒုက္ခဥပေက္ခအနေနဲ့၅မျိုးခွဲတယ်ဇန်အပြင်ဆိုရင်ပထမဇန်ဒုတိယဇန်တတိယဇန်သုတဇန်ပစ္စဇန်ဆိုပြီးတော့ကျွန်တော်ငါးမျိုးခွဲခဲ့တယ်เนาะအဲ့ဒါဆိုတော့ဒါစိတ်ပိုင်းပြီးခဲ့တဲ့အပိုင်းလေးကိုပြန်ပြီးတော့နှွေးပေးတာပါဒီကနေ့သွားမှာကတော့စေတသိက်ပိုင်းစေတသိက်ရဲ့သဘောတရားကဘယ်လိုရှိသလဲဆိုရင်စိတ်ကိုမှီတွယ်၍စိတ်ကိုခြယ်လှယ်သောသဘောတရားကိုစေတသိက်လို့ခေါ်တယ်စိတ်ကအမှန်တကယ်ပြောရရင်ဒင်းတင်းနှန်းစသတော့လည်းပြောခဲ့ပါလေစိတ်ပိုင်းနှင်းသတော့ကစိတ်ဆိုတဲ့သဘောတရားဒီကအဖြူသက်သက်ပဲဥပမာအားဖြင့်ရေလိုပါပဲစိတ်ကသူ့ရဲ့ပင်ကိုယ်သဘောဒီဖြူစင်းနေတယ်သို့တော့ကာလာချက်ရေကိုလည်းပဲကာလာချက်လိုက်မယ်အဝါရောင်ချက်ရင်အဝါရောင်ဖြစ်သွားတယ်အနီရောင်ချက်ရင်အနီရောင်ဖြစ်သွားတယ်လို့ပဲဒီစိတ်ဆိုတဲ့ဖြူစင်တဲ့သဘောတရားအပေါ်မှာအခုသင်မဲ့စေတသိက်တွေကနေခြေလှယ်လိုက်လို့ရှိရင်အကုသိုလ်စေတသိက်နဲ့ခြေလှယ်လိုက်ရင်အကုသိုလ်စိတ်ဖြစ်သွားမယ်။ကုသိုလ်စေတသိက်နဲ့ခြေလှယ်လိုက်ရင်ကုသိုလ်စိတ်ဖြစ်သွားပါလေ။စိတ်ပြီးရေလိုပါပဲ။ဒီစိတ်ကိုစေတသိက်ကနာခြေလှယ်သမျှသူကကာရထွက်သွားမှာပါပဲ။အဲ့ရစေတသိက်ရဲ့သဘောလက္ခဏာကဘယ်လိုရှိသလဲဆိုရင်စိတ်နဲ့အတူဖြစ်ခြင်းစိတ်နဲ့အတူချောက်ခြင်းစိတ်နဲ့တူသောအာယုံရှိခြင်းစိတ်နဲ့တူသောမှီယာရှိခြင်းဆိုတဲ့စေတသိက်လက္ခဏာ၄မျိုးရှိတယ်။အဲ့ဒီ၄မျိုးကိုကြည့်ကြအောင်စိတ်နဲ့အတူဖြစ်ခြင်းနဲ့စိတ်နဲ့ပြိုင်လဲဖြစ်တယ်အတူလဲဖြစ်တယ်စိတ်ဖြစ်တဲ့အခိုက်အတန့်မှာပဲစေတသိက်ကလိုက်ဖြစ်တယ်စိတ်ကအရင်ဖြစ်သွားပြီးတော့စေတသိက်ကနောက်ကလိုက်ပြီးဖြစ်တာမျိုးလည်းမဟုတ်ဘူးတပြိုင်တည်းသောခဏမှာဖြစ်တယ် ခဏဆိုတာဦးဇင်းတို့ဗိဓမာမှာပြောရလို့ရှိရင်အလွန်တိကျတဲ့ခဏ billion of a second ဆိုတဲ့အတိုင်းခဏဆိုတာတကယ်ကို second အတွင်းလေးမှာဟိုပဲတကယ်ခဏလေးကိုသူကဆိုလိုတာပေါ့နော်အဲ့ဒါကိုအဲ့ဒီခဏအတွင်းမှာဒီစိတ်ဖြစ်တာနဲ့စေတသိက်ပါအတူတိုက်ဖြစ်တာအဲ့ဒါကိုစိတ်နဲ့အတူဖြစ်ခြင်းဆိုတဲ့လက္ခဏာကတခုပြီးမှတခုဖြစ်တာမျိုးမဟုတ်ဘူးဒီစိတ်ဖြစ်ပြီးဆိုအကုသိုလ်ဖြစ်ပြီးဆိုအကုသိုလ်စေတသိက်လိုက်ဖြစ်တာကုသိုလ်ဖြစ်စိတ်ဖြစ်ပြီးဆိုရင်ကုသိုလ်စေတသိက်လိုက်ပြီးတော့ဖြစ်တာပါလေအဲ့ဒါကိုအဲတခါတည်းအတူတကွဖြစ်သွားတာတခုနဲ့တခုခွဲကြပြီးရောမရဘူးပေါ့အဲ့ဒါမျိုးအတူတကွဖြစ်တယ်စိတ်နဲ့အတူဖြစ်ခြင်းဆိုတဲ့လက္ခဏာတခုပြီးမှတခုကွာဟမနေဘူးပေါ့နော်အဲ့လိုမျိုးဖြစ်သွားတာကိုစိတ်နဲ့အတူဖြစ်ခြင
်းက1 millionth of a second နောက်မှလာစိတ်ကြည့်ပြီးတော့မှစိတ်နဲ့က
မဟုတ်ဘူးမဟုတ်ခဏကိုပြောတာခဏအတွင်းမှာပဲစိတ်ကဒီခါလေးဖြစ်သွားတာ
အတ
ူတူဖြစ်သွားတာ
ဟု
တ်တယ
်ပြိုင်နေ
တယ်ပြိုင်နေဖြစ်သွားတာဦးဇင်းတို့မြန်မာစကားကြတော့ပြိုင်နေပေါ့ဒီခါလေးတူတယ်အဲ့လိုဖြစ်သွားတာအဲ့ဒါကိုစိတ်နဲ့အတူတကွဖြစ်ခြင်းပြီးတော့နံပါတ်1လက္ခဏာကစိတ်နဲ့အတူချုပ်ခြင်းပျောက်သွားတဲ့အခါမှာလည်းပဲစိတ်နဲ့အတူတူပျောက်သွားတယ်စိတ်ကအရင်ပျောက်သွားပြီးတော့စေတသိက်ကနောက်မှလိုက်ပျောက်တာမျိုးမဟုတ်ဘူးစေတသိက်ကအရင်ပျောက်သွားပြီးတော့စိတ်ကနောက်ကလိုက်ပျောက်တာမျိုးလည်းမဟုတ်ဘူးစိတ်ပျောက်တာနဲ့တပြိုင်တည်းစေတသိက်လည်းပျောက်သွားတယ်စိတ်နဲ့စေတသိက်ဟာပြန်ယူချုပ်ရတယ်ပြန်ယူပျောက်ရတယ်ချုပ်ပြန်ပျောက်တယ်အတူတူပဲပေါ့အဲ့လိုချုပ်သွားပြီစိတ်ချုပ်သွားပြီဆိုရင်လည်းစေတသိက်လည်းချုပ်သွားတာပဲတစ်ခုပြီးမှတစ်ခုရှင်းနောက်ဖြစ်ပြီးချုပ်တာမျိုးမဟုတ်ဘူးပေါ့နော်အဲ့ဒါကိုစိတ်နဲ့အတူတူပါချုပ်ခြင်းနံပါတ်3လက္ခဏာကစိတ်နဲ့တူသောအာယုံရှိခြင်းအာယုံဆိုတာကတော့ဦးဇင်းတို့မြင်စရာကြားစရာနားစရာဓာတ်တွေကိုအာယုံလို့ခေါ်တယ်အခုကြီးလိုက်တဲ့အခါတစ်စုံတစ်ခုကိုမြင်နေဆိုရင်ဒါဟာမြင်စရာအာယုံပြောလို့ကြားတဲ့အတန်ဟာကြားစရာအာယုံအဲ့လိုပဲအာယုံတွေရှိတော့စိတ်ကမြင်စရာတွေကိုအာယုံပြုရင်စေတသိက်ကလည်းမြင်စရာကိုပဲအာယုံပြုတယ်စိတ်ကအတန်ကိုအာယုံပြုရင်စေတသိက်ကလည်းအတန်ကိုပဲအာယုံပြုတယ်စိတ်ကအာယုံပြုတာတခုစေတသိက်ကမတူတဲ့တခြားအာယုံကိုအာယုံပြုတာမျိုးမရှိဘူးဒါကြောင့်မို့စေတသိက်ကဒီစိတ်ယူတဲ့အာယုံကိုပဲယူရမယ်စိတ်နဲ့စေတသိက်ဟာဒါကြောင့်မို့လဲအတူတူဖြစ်တာပဲအဲ့ဒီတော့အတူတူလဲဖြစ်တယ်အတူတူလဲချုပ်တယ်အာယုံလဲတူရတယ်ဒီကကြားတယ်ဆိုတော့အာယုံကိုစိတ်ကယူလိုက်ပြီဆိုရင်စေတသိက်ကလည်းအဲကြားတဲ့အာယုံကိုပဲယူရတယ်တစ်ခုစီခွဲပြီးတော့ယူလို့မရဘူးပေါ့နော်စိတ်ဖြစ်ရင်စေတသိက်ကတန်ဖြစ်တယ်ပေါ့နော်ချုပ်ရင်လဲတစ်ခါလဲချုပ်တယ်အာယုံတစ်ခုကိုယူတဲ့အခါမှာလဲအတူတူပဲပြိုင်နေယူတယ်ပေါ့နောက်ဆုံးနံပါတ်၄လက္ခဏာကတော့စိတ်နဲ့တူသောမိယာရှိရတယ်စိတ်ဆိုတာကအဘိဓမ္မာသဘောအရလက်ကားမဖြစ်ဘူးမိယာမရှိပဲမဖြစ်ဘူးမိယာဆိုတာရှိရတယ်ပါဠိလိုမိယာကိုဝိထုလို့ခေါ်တယ်အဲ့ဒီလိုမိယာဆိုတာကဆိုပါတော့မျက်လုံးအကြည့်ဓာတ်ကိုမိယာလို့ခေါ်တယ်နားကိုမိယာလို့ခေါ်တယ်နှာခေါင်းကိုမိယာလို့ခေါ်တယ်မျက်လုံးကိုအမိပြုပြီးမြင်တဲ့စိတ်ဖြစ်ပေါ်တယ်မြင်တဲ့စိတ်ဟာမျက်လုံးမရှိရင်မဖြစ်ပေါ်နိုင်ဘူးကြားတဲ့စိတ်ဟာနားအကြည့်နဲ့မရှိရင်မဖြစ်ပေါ်နိုင်ဘူးအဲ့ဒါကြောင့်စိတ်ဟာထိုထိုဝိထုလို့ခေါ်တဲ့မျက်စိအကြည့်ဓာတ်နားအဲ့ဒီစတာတွေပေါ်မှာအမိပြုရတယ်စိတ်ကမျက်စိကိုအမိပြုတယ်ဆိုရင်စေတသိက်ကလည်းပဲမျက်စိကိုပဲအမိပြုရတယ်အဲ့ဒီလိုအမိပြုတာချင်းလက်တူရတယ်အဲ့ဒီလက္ခဏာ၄ချက် ਨੇ ပြည့်စုံမှသူ့ကိုစေတသိက်လို့ခေါ်ရတာပဲအဲ့ဒါဆိုတော့စေတသိက်ရဲ့သဘောတရားဤအတူဖြစ်ရမယ်အတူချုပ်ရမယ်အတူအာယုံတစ်ခုကိုအတူယူရမယ်ပြီးရင်မိယာအာယုံကလည်းပဲအတူတူဖြစ်ရမယ်အဲ့ဒီလို၄ပါးဖြစ်မှသူ့ရဲ့စေတသိက်သဘောတရား ਨੇ ပြည့်စုံတယ်အဲ့ဒီစေတသိက်ကဦးဇင်းတို့ရေတွက်အားဖြင့်ဆိုရင်52ပါးရှိပါတယ်ဦးဇင်းတို့အဲ့ဒီဆာရွက်ဝေထားတဲ့ထဲမှာဟိုတတ်ဝေထားတဲ့စ စ်သိက်52ပါးဆိုတာရှိပါတယ်အဲ့ဒါတွေကတော့ဖြည်းဖြည်းကိုယ့်အကိုသဘောတရားတွေနဲ့သိအောင်ကြည့်အောင်ပေးထားတာပါနော်ဒီမှာ52ပါးကိုဦးဇင်းတို့အောက်စု3စုခွဲလိုက်မယ်ပညာသမန်းစေတသိက်အရင်နဲ့73ပါးရှိမယ်အကုသိုလ်စေတသိက်အနေနဲ့14ပါးရှိမယ်ဘောဗနာစေတသိက်အနေနဲ့25ပါးပေါင်းလိုက်ရင်52ပါးရှိပါတယ်ဉာဏ်သမားစေတသိက်ရဲ့အောက်မှာဖြာထွက်လာတာကတပ္ပစိတ်တာတာရဏစေတသိက်9ပါးရှိမယ်ပကိန်းစေတသိက်6ပါးရှိမယ်အကုသိုလ်စေတသိက်14ပါးရဲ့အောက်မှာတော့မော့စတုတ်4ပါးလော်တရီ3ပါးတော့စတုတ်3ပါးအဆုံးတရီ3ပါးအဲ့ဒါတွေကဘာတွေလဲဆိုတော့ရှေ့ဆက်ပြီးတော့တွေ့ပါလိမ့်မယ်နော်ဟိုဆရာနဲ့ဦးဇင်းတို့ဆိုတဲ့အခါလည်းပဲအဲ့ဒါတွေပေါ်လာပါလိမ့်မယ်ဒီတော့နံပါတ်3အောက်စုဖြစ်တဲ့သောဗနာစေတသိက်25ပါးအောက်မှာတော့သောဗနာတာရဏစေတသိက်16ပါးဝိရတိစေတသိက်3ပါးအပ္ပမညာစေတသိက်2ပါးပိဉ္စရေစေတသိက်3ပါးဆိုပြီးတော့အောက်စု3စုရှိပါတယ်အဲဒီအောက်စု3စုတွေကပထမဆုံးအောက်စုကိုဦးဇင်းတို့ကြီးလိုက်မယ်ဆိုရင်အညာသမန်းစေတသိက်73ပါးအဲဒီအညာသမန်းစေတသိက်ရဲ့သဘောတရားကကောင်းဆုံးနှစ်တန်းခိုင်ခတ်တိုင်းညာသမိုင်းအညာတေရတာတဲ့သူကကောင်းတဲ့စိတ်ခဲလဲပါတာပဲမကောင်းတဲ့စိတ်ခဲလဲပါတာပဲဒီအညာသမန်းစိတ်တသိက်73ပါးဒီစားလို့ပါပဲတဲ့ကောင်းတဲ့ဟင်းနဲ့ခတ်နဲ့ငန်တာပဲမကောင်းတဲ့ဟင်းနဲ့ခတ်နဲ့ငန်တာပဲသူ့ရဲ့သဘောတရားဒီစားလို့ပဲကောင်းတဲ့စိတ်နဲ့ပါတယ်မကောင်းတဲ့စိတ်နဲ့ပါတယ်အဲ့ဒါကိုသောဗနာစိတ်တို့နှင့်၎င်းအသောဗနာစိတ်တို့နှင့်၎င်းရှင်တွဲနိုင်သောစေတသိက်များကိုဉာဏ်သမန်းစေတသိက်လို့ခေါ်တယ်။ဤစေတသိက်စုတွင်တပ္ပစိတ်တသာရဏနာစေတသိက်9ပါးပကိန်းစေတသိက်6ပါးလို့ပါဝင်တယ်။ဆောစောပြောခဲ့တယ်ဦးဇင်းတို့ပထမအောက်စုပေါ့။အဲဒီတော့တပ္ပစိတ်တသာရဏနာစေတသိက်9ပါးဆိုတာဘာတွေလဲဆိုတော့အလုံးစုံသောစိတ်တို့နှင့်ဆက်ဆံသောစေတသိက်များဖြစ်သောကြောင့်သဗ္ဗစိတ်တသာဒရဏစိတ်တသိက်လို့ခေါ်တယ်။စိတ်အားလုံးနဲ့ရှင်နိုင်တဲ့စိတ်ဖြစ်တိုင်းပါဝင်ကြရတဲ့စိတ်တသိက်များပဲ။သဗ္ဗအလုံးစုံသောစိတ်တကစိတ်သာဒရဏကဆက်ဆံတာ။အလုံးစုံသောစိတ်တို့နှင့်ဆက်ဆံတဲ့သဘောတရားရှိလို့သူ့ကိုသဗ္ဗစိတ်တသာဒရဏစိတ်တသိက်လို့အမည်ပေးတယ်။သူ့မှာကတော့လုံးရအဖြစ်ခုနှစ်လုံးရှိတယ်။စေတသိက်9ပါးရှိမယ်အဲဒီ9ပါးတဲကလည်းပဲဒီရင်တပါးဒီတပါးဒီဟိုမှာသင်ကြားပြခဲ့တဲ့အထက်မှာပါပြီးသားဖြစ်တဲ့ဖတ်တာဖတ်တာသဘောတရားဒီအာယုံကိုတွေးထိခြင်းသဘောရှိပါတယ်အဲ့ဒါကိုလည်းပဲပြီးခဲ့တဲ့ပတ်တုန်းကသင်ကြားပေးခဲ့ပြီးဖြစ်ပါတယ်ဖတ်တာရဲ့သဘောထိတွေ့တာကိုတကယ်ဖြစ်စီကဲဒီတဲ့ခုနှစ်တစ်ခုထိတွေ့တာမျိုးမဟုတ်ဘဲနဲ့ခြင်းပြီးစားသလိုထိတွေ့တာမျိုးဆိုတာကိုရှင်းပြခဲ့ပါပြီဝေဒနာဝေဒနာရဲ့သဘောတရားကအာယုံကြီးရတာကိုခံစားခြင်းသဘောရှိပါတယ်ဒါလည်းပြင်ခဲ့ပါပြီပညာအာယုံကိုမှတ်ခြင်းသဘောရှိပါတယ်ပညာရဲ့သဘောတရားတွေနဲ့အကျေတဝန်းဥပမာတွေနဲ့သင်ကြားပေးခဲ့ပြီးပါပြီစေရနာအာယုံ၌သံပြယုတ်တရားတို့ကိုစေဆော့ခြင်းသဘောရှိပါတယ်ပြီးတော့ဧကကတအာယုံ၌တည်ခြင်းသဘောဒီမှာတော့အရေအတွက်များကိုသိရမယ်ဒီပြီးမှာအဲ့ဒီအတွက်နဲ့ဒီစေတသိက်တစ်ခုဖြစ်ရင်စိတ်တွေဘာတွေဖြစ်တယ်ဆိုတာကိုဒီစေတသိက်ပိုင်းကသင်ပေးပါမှာเนาะအဲ့ဒါကိုဉာဏ်ရှင်းရနေကြိုပြီးတော့တလုံးချင်းတလုံးချင်းရဲ့သဘောတရားတွေကိုအကိဗေဥပမာတွေနဲ့တကွာသင်ကြားပေးပြီးပါပြီနံပါတ်6ကတော့ဇီဝိတ္တေဒီကနေ့သင်ခဲ့တဲ့ဇီဝိတ္တေသူ့ရဲ့သဘောတရားကသဟဇတ်တရားတို့ကိုဆောင်ထိုင်ခြင်းသဘောဆိုတော့အရှင်းပြခဲ့တဲ့အတိုင်းပဲနံပါတ်9ကတော့မနတိကာရအာယုန်၌နှလုံးသွင်းခြင်းသဘောအရာဒီသဗ္ဗစိတ်တာဒါရဏစိတ်တိခဏပါနောက်တစ်ခုကပကိန်းစိတ်တိ6ပါးဘာကြောင့်သူ့ကိုပကိန်းလို့ခေါ်ရသလဲဆိုရင်စိတ်အားလုံးနဲ့မရှင်နိုင်ပဲအချို့သောစိတ်တို့၌သာဟုတ်တချို့ဒီတချို့ရောရောပြန်ပြန်ရှင်တတ်သောစိတ်တသိမ့်များဖြစ်၍ပကိန်းစိတ်တသိမ့်လို့ခေါ်တယ်။ဦးဇင်းတို့ပကိန်းဆိုတာမြန်မာမှုပြုထားတာ။ဦးဇင်းတို့ပါဠိကကြတော့ပကိန်းနကပကိန်းနကဆိုတဲ့ပုဂ္ဂလာတော့ သူ့ရဲ့အတိတ်ဘက်ကရောပြန်ခြင်းသဘောရှိတယ်ရောပြန်ပြီးတော့အခုနဲ့တခုရောရောပြန်ပြန်ဖြစ်တာမျိုးကိုပကိန်ကပကိန်စိတ်တသိမ့်လို့ခေါ်ပါတယ်အဲဒီပကိန်စိတ်တသိမ့်မှာလည်း6လုံးရှိပါတယ်အဲဒီပကိန်စိတ်တသိမ့်6ပါးကဝိတ္တဝိสารာအတိမောခဝိရိယပီတိစန္ဒာဒါတွေကိုလည်းပဲသင်ကြားပေးခဲ့ပြီးပါပြီဒီနေရာမှာအမှတ်ဆရာကတော့ဝိတ္တကရှင်ဘက်စိတ်စိတ်တသိမ့်တို့ကိုအာယုံတို့တင်ပေးခြင်းသဘောဝိสารာရဲ့သဘောကအာယုံကိုသုံးသပ်ခြင်းထိုင်ယူထိုင်ယူယူခြင်းသဘောအတိမောခကအာယုံကိုဆုံးဖြတ်ခြင်းသဘောဝိရိယကရှင်ဘက်တရားတို့မဆုံးနစ်အောင်အားထုတ်ခြင်းသဘောပီတိကတော့အာယုံကိုနှစ်သက်ခြင်းသဘောစန္ဒကတော့အာယုံကိုလိုခြင်းတောင်းတခြင်းသဘောဆိုပြီးတော့ဒီတော့အကိန်းစီတစ်သိအနေနဲ့6ပါးရှိပါတယ်အဲ့ဒီနှစ်ခုပေါင်းလိုက်တဲ့အခါမှာဒီတော့အညတမန်စီတစ်သိ7ပါးဆိုပြီးတော့ဖတ်လာပါတယ်အဲ့ဒီအညတမန်စီတစ်သိကအညဆိုတာတပါးသောတရားတို့နဲ့တမာနသဘောတူသောစီတစ်သိအညတမန်ဆိုရသဘောတရားကတပါးသောတရားတို့နဲ့သဘောတူသောစီတစ်သိတွေကိုအညတမန်လို့ခေါ်တယ်အဲ့တော့ဒီနော်ဒီအညာသမားစေတသိက်7လုံးကိုတယုတ်ခွန်းနည်းအနေနဲ့ဦးဇင်းတို့သင်ကြားပေးမယ်။အဲ့မှာဦးဇင်းတို့စေတသိက်ပိုင်းမှာသင်ကြားနည်းနှစ်ခုရှိတယ်။တံပယောဂနည်းနဲ့သင်္ဃဟနည်း တံပယောဂနည်းရဲ့သဘောတရားကတော့စေတသိက်တွေကကန်ပြီးတော့အဲ့ဒီစေတသိက်မှာဖြစ်တဲ့စိတ်တွေကိုရေတွက်တာဒီတံပယောဂနည်းသင်္ဃဟနည်းကကြတော့ဦးဇင်းတို့ပြီးခဲ့တဲ့စိတ်ပိုင်းကစိတ်တွေကိုဥပမာအားဖြင့်သောမနတ္တသဟဂௌတေတိကတတံပယောစိတ်တစ်ခုမှာဖြစ်တဲ့စေတသိက်တွေရှည်ပြတ်ပြတာဒီသင်္ဃဟနည်းဆိုပြီးတော့နှစ်နည်းရှိပါတယ်အဲ့ဒါကိုဦးဇင်းတို့တံပယောကနည်းကိုပထမဆုံးရှည်ဆုံးအနေနဲ့သွားတယ်အဲ့ဒီတံပယောကနည်းရဲ့သဘောကစေတသိက်ကိုမူတည်၍စိတ်ပေါင်းမြင်ရနဲ့ရှင်နိုင်ပြီးကိုပြဆိုသောနည်းဒီတံပယောကနည်းအဲ့တံပြောကနီကအကျဉ်းအားဖြင့်ဈေးနီးရှိပါတယ်အကျဉ်းအားဖြင့်ဆိုရင်16နီးရှိပါတယ်အကျဉ်းလေးနီးကတော့သဗ္ဗစိတ္တသာရဏစေတသိက်တံပြောကနီ3ပကိစေတသိက်တံပြောကနီ3အကုသစေတသိက်တံပြောကနီ3သောဘနာစေတသိက်တံပြောကနီ3ဆိုပြီးတော့အဲ့ဘကအကျဉ်း4ပါရှိပါတယ်အဲ့ဒီအကျဉ်းလေးပါးမှာအကျဲချလိုက်တော့သဗ္ဗစိတ္တသာရဏစေတသိက်တံပြောကနီးကတခုပကိစေတသိက်တံပြောကနီးကပကိစေတသိက်6ပါးရှိတဲ့အတွက်သူက6ခုအကုသစေတသိက်တံပြောကနီးကတော့5ခုသောဘနာစေတသိက်တံပြောကနီးက6ခုဆိုပြီးတော့ပေါင်းလိုက်ရင်တံပြောကနီးအကျဲ16နီးရှိပါတယ်အဲ့မှာသဗ္ဗစိတ္တသာရဏစေတသိက်တံပြောကနီးတနည်းကိုကျွန်တော်ရေတွက်ကြည့်လိုက်ရင်သဗ္ဗစိတ္တသာရဏစေတသိက်9ပါးသည်အလုံးစုံသောစိတ်အကျဉ်း89ပါးအကျဉ်း121ပါးလုံးနှင့်ရှိ၏။ဖန္တာဆသောစေတသိက်တစ်ပါးချင်းလည်းပဲထိုနည်းအတိုင်းပင်မရှင်နိုင်သောစိတ်ဟု၏မရှိ။အဲ့ဒါဆိုတော့ဦးဇင်းတို့သဗ္ဗစိတ္တသာရဏစေတသိက်ဆိုတော့9လုံးရှိတယ်။ဖန္တာဝေရဏပိညာစေရဏဧကဂတာသေတိတေမနာတိကာသတ္တနဲ့ရှင်နဲ့စိတ်ပေါင်းဘလောက်ရှိပါသလဲလို့မေးရင်စိတ်အကျဉ်း89ပါစိတ်အကျဉ်း121ပါအဲ့လိုရှိပါတယ်သူကအားလုံးစိတ်ရှိသမျှနဲ့အကုန်ရှင်းပါတယ်တဗ္ဗစိတ်တသဒ္ဒရဏတဗ္ဗအလုံးစုံသောစိတ်တစိတ်တို့နှင့်သဒ္ဒရဏဆက်ဆံနေအတူတူဖြစ်တယ်ရှင်တယ်ပေါ့ရှင်တယ်ဆိုတာဦးဇင်းတို့ကစာပေသုံးနေတယ်သုံးတာတကယ်တော့အတူတူဖြစ်တာအတူတူဖြစ်တာအဲဆိုတော့သိညာစေတသိက်မှာရောပယ်စိတ်တွေနဲ့ရှင်တယ်လဲဆိုရင်စေရှင်89ပါစေရှင်121ပါအားလုံးနဲ့ရှင်ပါတယ်တဲ့နော်ဒါလေးတွေကတော့တယုတ်ခွဲသဘောလေးတွေနဲ့နည်းနည်းပါးပါးသိပါရောပေါ့နော်ဒါအကြီးတော့လည်းမလန့်နဲ့ပေါ့လေဒီကံဒီကြတော့အန္တရာယ်တို့အကုန်လုံးလည်းမမှတ်မိဘူးဆိုပြီးတော့အဲ့လိုလည်းဘာမှပြုပါနဲ့
ဆ
ရာဟုတ်ကဲ့ပြော
ဒီစိတ်ဖြစ်တဲ့အခါစေတသိက်ဖြစ်တယ်မဖြစ်တဲ့အခါဖြစ်ပါလ
ားဆရာစိ
တ်ဖြစ်ပြီးတော့စေတသိက်
စေတသိက်ဖြစ်တာ
ဘုံမစိတ်မှလည်းပဲစေတသိက်ကပါလား
ပါလားစိတ်ဖြစ်ရင်စေတသိက်သ သူ့အမိနဲ့သူရှိတယ်အဲ့
ဒါ8ပြောနေတဲ့အချိန်မှာ
အဲ့ဒါကဘုံဝင်စိတ်အ
ဲ့ဒီခါကျတော့ဆက်သွေးနေတယ
်အဲ့ဟာတော့ဘုံဝင်ကြတာဘုံဝင်မဖြစ်တာ
တ
ို့ရောမြေတာအကြည့်အိမ်ပဲပဲနေတယ်ဆိုပါတော့အိမ်ပဲပဲနေတဲ့ခါကျရင
်စိတ်သက်သက်ကလည
်းပါအဲ့ကြတော့မရှိတော့
ဘူးအဲ့ရစိတ်ကိုမရှိတာဘဝင်မဲ့ရှိတ
ာရှိတယ်ဘဝင်ဆိုတာလည်းစိတ်ပဲစိတ်ဘဝင်ကိုစိတ်လို့တော့မခေါ်ဘူးကွာတွားတော့ဝီထီအနေနဲ့ပြော
တော
့ဝီထီစိတ်အနေနဲ့ပဲပြောတော့ဒီစိတ်ထဲအနေနဲ့ပြောတော့အားကြောင့်မလို့ဦးဇင်းတော်အိမ်မက်ထဲမှာဖြစ်လာတဲ့ကုသိုလ်မှုအကုသိုလ်မှုဘာမှအဖက်မရှိပါဘူ
း
သူကတဘောပါလေအိမ်မက်ထဲမှာသူဝီတိပုံရင
်ဒီမက်မဲ့တဲ့ခါကျစိတ်စိတ်ပါပါ
မပါမရှိတဲ့အတွက်သူကကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းပြောလို့မရဘူးသူပုံဝင်သဘောလေးပဲဝီတိကြတယ်ဗျာအဲကြောင့်မလို့ဦးဇင်းတော်အိမ်မက်ထဲမှာလူတယောက်တန်းလိုက်တယ်ကိုဘာအပြစ်မှမရှိဘူးကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးအဲသဘောပေါ့သူဝီတိသဘောလေးပေါ့နော်အဲဆိုတော့ဦးဇင်းတော်ဆောစပြောတယ်တပ္ပစိတ်ကသာရဏစိတ်တည်းခုနှစ်ပါးသည်ပြောကနေတနည်းပြီးခဲ့ပြီပြီးတော့ပကိန်းစေတသိက်6ပါးကိုတံပြောကနေအနေနဲ့6နီးသွားပါမယ်အဲ့ဒီ6နီးမှာပကိန်းစေတသိက်တို့ဒီအလုံးစုံသောသောဘနာအသောဘနာစိတ်တို့၌ဟိုတချို့ဒီတချို့ရောရောပြန်ပြန်ရှင်ရတယ်အဲ့ဒါဆိုတော့ဝိတ္တမှာရှင်တဲ့ဟာကိုပထမဆုံးထုတ်ပြမယ်ဝိတ္တမှာရှင်တဲ့စိတ်ပြီးဦးဇင်းတို့ဒွေပင်စဝိညာဉ်30ချင်းကာမစိတ်54ပါးကာမစိတ်ကဦးဇင်းတို့54ပါးရှိခဲ့တယ်။အဲဒီ54ပါးထဲကဒွေပင်စဝိညာဉ်30ခေါ်တယ်။သကုဝိညာဉ်တွေ၊သောတဝိညာဉ်တွေ၊ခန္ဓာဝိညာဉ်တွေ၊ဇိဝဝိညာဉ်တွေ၊ကာယဝိညာဉ်တွေဆိုတဲ့ဒွေ5ခုပေါင်းလိုက်တော့ဒွေပင်စဝိညာဉ်30ကိုကျင်းကာမစိတ်54ပါးပထမဇန်စိတ်ကအလုံး17ပါးရှိပါတယ်။အဲဒီ17ပါးပေါင်းလိုက်တော့သူရဲ့ရှင်စိတ်ပြီး55ပါးရှိပါတယ်နော်အဲ့ဒါဆိုတော့ဒီဘက်ကမရှင်တဲ့စိတ်မရှင်တဲ့စိတ်ကသောကဒွေပင်စဝိညာဉ်30ကျင်းတဲ့အတွက်ဒွေပင်စဝိညာဉ်30ဒုတိယဇန်တတိယဇန်စတုတ္ထဇန်17စီပြီးတော့ပစ္စမဇန်ကအားလုံး23ပါးရှိတော့သူ့ကိုပေါင်းလိုက်ရင်66ပါးမရှင်တဲ့စိတ်66ပါးရှင်တဲ့စိတ
်
55ပါးပေါင်းလိုက်တော့စိတ်အကျယ်121ပါးရှိပါတယ်ဒါတရားကွက်ထဲမှာနောက်မှပြန်ကြည့်ပါနော်လူရဘုံမလိုပါဘူးအရာဒီတံပြောကနေတနည်းပြီးပါပါပြီနောက်တလုံးကဝိสารာဝိสารာမှာလည်းပဲရှင်တဲ့စိတ်တွေကဝိပင်္ဇဝိညာဉ်30ခြင်းကာမစိတ်54ပါးပထမဇန်စိတ်17ပါးဒုတိယဇန်စိတ်17ပါးသူကဒုတိယဇန်တိုးသွားတယ်အလုံးဆိုတော့ဝိสารာဒီဒုတိယဇန်ဝိတက်ကပထမဇန်အဲ့ဒါဇန်နေရေတော့တော့အမှတ်ရပါလိမ့်မယ်နော်အဲ့ဆိုတော့သူကဒုတိယဇန်သူကရှင်တယ်ရှင်တဲ့အတွက်သူဒီရှင်တဲ့စိတ်ပေါင်း66ပါးမရှင်တဲ့စိတ်ကတော့ဒီဘက်ကဒွေပင်စဝိညာဉ်30တတိယဇန်စိတ်17ပါးစတုတ္ထဇန်စိတ်17ပါးပင်စဝဇန်စိတ်23ပါးအလုံး55ပါး66နဲ့55ပေါင်းရင်စိတ်ကျန်121ပါးရှိပါမယ်အဓိမခမှာရှင်တဲ့စိတ်တွေကဘာလို့ရှိတယ်လဲဆိုရင်ဝိသီတံဆိုတဲ့အတိုင်းဝိသီကိစ္စတံပယုတ်စိတ်တစ်ပါးဝိပင်္ဇဝိညာဉ်30ခြင်းကာမစိတ်43ပါးမဟာကုတ်စိတ်29ပါးမဟာကုတ်စိတ်ဆိုတာဘာတွေကိုခေါ်တာပါလဲမမိပါလားမသိဘူးရူပစိတ်15ပါးအရူပစိတ်12ပါးပေါင်းတာကိုမဟာကုတ်စိတ်29ပါးလို့ခေါ်တယ်အဲ့ဒီ29ပါးရဲ့လောကုတ္တစိတ်အကျဉ်း10ပါးရဲ့ပေါင်းလိုက်ရင်58ပါးသူကရှင်တဲ့စိတ်မရှင်တဲ့စိတ်ကဝိသိကိစ္စတံမြောက်စိတ်တစ်ပါးရဲ့ဒွေပင်္ဇဝိညာဉ်30ရဲ့17ပါးပေါင်းလိုက်တော့စိတ်အချင်း89ပါးเนาะအဲ့ဒါဒီမောက်ကမှာရှင်တဲ့စိတ်မရှင်တဲ့စိတ်ပြီးရင်ဝိရိယဝိရိယမှာရှင်တဲ့စိတ်ကအကုသိုလ်စိတ်12ပါးမနောဒွါရဝိသံဟာတိတုပ္ပ2ပါးမနောဒရာဝိသံရဲ့ဟာတိတုပ္ပယ2ပါးကာမသောနာစိတ်24ပါးမဟာကောစိတ်29ပါးလောဘဒရာစိတ်18ပါးပေါင်း53ပါးရှိပါတယ်မရှင်နာကတော့ဝိပင်္ဇဝိညာဉ်30ရဲ့သံပတိဆိုင်တွေခေါ်တဲ့2ခု နန္ဒီရဏ3ခုပင်စတော်တာဝစ္စံပေါင်းလိုက်တော့16နဲ့16ကမရှင်တဲ့စိတ်အဲ့ဒီနှစ်ခုပေါင်းရင်89ပါစိတ်ကြီး89ပါနောက်ပီတိမှာရှင်တဲ့စိတ်တွေကကာမကောမနတသဟဂုတ်စိတ်18ပါအဲ့ဒါလည်းပဲကိုယ်ကိုပြန်ရည်တွက်ကြည့်ရင်သိပါလိမ့်မယ်ပထမဇန်စိတ်17ပါးဒုတိယဇန်စိတ်17ပါးတတိယဇန်စိတ်17ပါးပေါင်းရှင်တဲ့စိတ်ပေါင်း52ပါးမရှင်တဲ့စိတ်ကဒုက္ခသဟဂုတ်စိတ်တစ်ပါးဒုက္ခသဟဂုတ်စိတ်တစ်ပါးသုဒ္ဓဇန်စိတ်17ပါးဒေါမနတသဟဂုတ်စိတ်2ပါးဥပိ္ပခသဟဂုတ်စိတ်55ပါးပေါင်း90အဲ့ဒီ2ပါးနှစ်ခုပေါင်းလိုက်တော့စိတ်အကျယ်37ပါးအရာကုမာရှင်စိတ်မရှင်စိတ်ပါလားเนาะနောက်ဆုံးဖြစ်တဲ့ဆန္ဒဆန္ဒမှာကြတော့ရှင်တဲ့စိတ်ကလောဘမှုစိတ်10ပါးဒေါသမှုစိတ်2ပါးကာမတောနာစိတ်24ပါးမဟာဘုစိတ်28ပါးလောဘကစိတ်10ပါးပေါင်း69ပါးပြီးဆန္ဒမှာရှင်တဲ့စိတ်မရှင်တဲ့စိတ်ကတော့မောမှုစိတ်2ပါးအဟိစိတ်18ပါးပေါင်း20နဲ့6869ပါးနဲ့ပေါင်းလိုက်တော့89ပါးစိတ်ကြီး89ပါးเนาะအဲ့ဒါတွေဒီရှင်နဲ့မရှင်နဲ့စိတ်ကြီးဒီကနေ့ပြီးသွားပြီเนาะအဲ့ဒါဆိုတော့ဦးဇင်းတို့ဒီကနေ့သင်ခဲ့တာတွေဒီသီဝိတ္တန္တရေမနာတိကာရအတိမောက္ခဝိရိယသန္နာဆိုတဲ့အကြောင်းစေတသိက်၅လုံးအကြောင်းကိုဥပမာတွေနဲ့တကွာသင်ပြပေးခဲ့တယ်ပြီးရင်စေတသိက်လက္ခဏာ၄ပါးကိုရှင်းပြခဲ့တယ်ပြီးတော့စေတသိက်50ခြင်းညကိုကြည့်တော့ပြတယ်ပြီးတော့ကြမှာအញ្ញသမန်းစိတ်တိုင်း73ပါးရဲ့ရှင်မှုမရှင်မှုစိတ်တွေကိုသင်ကြားပေးခဲ့ပါလေအဲ့တော့ဦးဇင်းတို့သင်ကြားမှုဒီနေ့ဒီလောက်ဆိုရင်တော်ပြီဦးဇင်းတို့ဇာကွက်နဲ့တရုတ်ခွဲသင်ကြားမှုတွေကိုနည်းနည်းဆိုကြအောင်လို့နော်အဲ့ဒါဆိုတော့ဦးဇင်းတို့ဇာကွက်ထောင်ပြီးတော့သင်ပါအောင်လို့နော်ဇာကွက်နည်းနည်းဆိုကြည့်အောင်